ဒီကစားကျမ်းမေခဏမှာတော့မိုးဆူကြောင့်သိဆုံးသူများလာခြင်းအကြောင်းအပိုင်း၁ကိုတင်ပြထားပါမယ်။မြန်မာနိုင်ငံမှာမိုးဆူဖြစ်တာကြောင့်ဒီနေ့ထဲသိဆုံးရသူကအရင်နှစ်ထက်အများကြီးများလာနေပြီးနောက်ထပ်ဖြစ်လာမှာကိုလည်းစိုးရိမ်နေရတယ်လို့ဘေးအန္တရာယ်ဆိုင်ရာကျွမ်းကျင်သူတွေကဆိုပါတယ်။ဒီနေ့ထဲသိဆုံးသူဘလောက်ထိများလာနေပြီးဘလို့လူတွေအဓိကမိုးဆူဖြစ်ခံရတာဝမ်းစာရှာရင်သိဆုံးမှုအများဆုံးခံရသူတွေအနေနဲ့ဘလို့ကာကွယ်နိုင်ပါလဲ။ဒီအကြောင်းအသေးစိတ်စောင့်ကြည့်နေတဲ့ဘေးရန်တွေဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကညွှန်ကြားမှုဒေါ်ဖြူလက်လက်ထုံးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်။ Okay, ဘေးရန်တွေဆိုင်ရာစီမံခန့်ခွဲမှုဌာနကညွှန်ကြားမှုဒေါ်ဖြူလက်လက်ထုံးများကျွန်တော်တို့မြန်မာနိုင်ငံမှာဒီမိုးဆိုးဖြစ်တာကြောင့်ဒီနေ့အခုဇွန်လပထမပတ်ထိပေါ်ဆက်မှာနော်သေဆုံးသူကလူ60ကျော်ပြီးတော့တရားကလည်း30လောက်ရထားတဲ့ခါကျတော့ပြီးခဲ့တဲ့နှစ်အလားတူကာလနဲ့ရှင်းလိုက်ရမယ်ဖြစ်ဖြစ်အခုအများစိုးရိမ်နေကြတဲ့ကိုဗစ်သေဆုံးမှုနဲ့ရှင်းလိုက်ရမယ်ဖြစ်ဖြစ်အများကြီးကိုများလို့နေတာကိုတွေ့ရပါတယ်ဆရာမကြီးအထူးသဖြင့်တော့ဒီပြီးခဲ့တဲ့အပတ်တစ်ပတ်ထဲမှာပဲအနည်းဆုံး30လောက်သေခဲ့ပြီးတော့20ကျော်တရားရခဲ့တာအပြင်အခုမိုးကြကာလရှေ့မှာလည်းမိုးကြိုးဖြစ်တာတွေဆက်ရှိနေတယ်လို့မိုးလီဝသနဲ့ဇလဗိဒဌာနကခန့်မှန်းထားတာမို့ဒီသေဆုံးမှုတွေကလည်းရှော့ချနိုင်မှုဘာသာအကြံပေးကြတယ်ဆရာမကြီ
းဒီမိုးချိုးဖြစ်တာကြတော့ကျမတို့ဒီမှာဒီမိုးဥကာလာမိုးနှောင်းကာလာဒီမှာတော့အဖြစ်များတယ်ပေါ့ခုနကပြောသလိုဒီဂျွန်လပထမပတ်မှာဆိုလို့ရှိရင်လည်းမိုးချိုးဖြစ်တဲ့အချိန်ကလည်း20-22ချိန်တော့ပေါ့နော်ရှိခဲ့ပြီးတော့28ဦးသေဆုံးခဲ့တယ်22ဦးဒဏ်ရာခဲ့တယ်နောက်အဲ့ဒီရဲ့ရှေ့တစ်ပတ်ပေါ့နော်လေလ25ရက်နေ့ကနေလေလ31ရက်နေ့ဖြစ်ပါဆိုလို့ရှိရင်တော့9ချိန်ရှိခဲ့ပြီးတော့ကိုဦးတည်ဆုံးခဲ့တယ်ပေါ့အဲ့တော့ဒီနေလာရဲ့နောက်ဆုံးပတ်နဲ့ဒီချွန်လာရဲ့ပထမပတ်မှာတော့ပဲကျမတို့ကတော်တော်များများကြီးကိုပို့ပြီးတော့များလာတာကိုလည်းတွေ့ရပါတယ်။နောက်အခုအဲ့ဒီဖြစ်စဉ်ကိုကြည့်လိုက်တဲ့အခါကျတော့များသွားပြင်တော့အပြင်မှာရှိနေတဲ့အခြေအနေမှာတော့ပြစ်ကိုင်းများပါတယ်။အဲ့အပြင်မှာရှိနေတဲ့အဲဒီမှာမှများသွားပြင်ဒီလေယာဉ်လုတ်တည်ဆုံးနေတဲ့အခြေအနေမှာဖြစ်တဲ့ဖြစ်စဉ်ကတော့အများဆုံးတွေ့ရှိရပါတယ်။အဲ့ဒီနောက်ပိုင်းတော့ဂျမ်းပေါ်မှာသွားလာနေတဲ့အခြေအနေပေါ့နော်။နောက်တစ်တင်အောက်ဒီမှာနားနေတဲ့အချိန်လေးမိုးဝင်ခိုလိုက်တဲ့အချိန်မျိုးတွေအဲ့လိုအချိန်မျိုးတွေမှာလည်းမိုးချိုးဖြစ်တာကိုတွေ့ရပါတယ်။နောက်တစ်ခုကကျတော့ဒီအပြင်မှာကိုပဲနားဖမ်းနေတဲ့အချိန်နောက်ရေနှောင်းတွေတူးနေတဲ့အချိန်လေးနောက်လေထဲမှာပေါ့နော်ရေနဲ့ပတ်သက်ပြီးတော့ရေနှောင်းတွေလုံးနေတဲ့အချိန်လေးနောက်အိမ်ရဲ့တစ်စက်မိတ်မှာရေခံနေတဲ့အချိန်မှာလည်းဖြစ်တာကိုတွေ့ရပါတယ်။နောက်ကဖားရိုက်ထွက်တဲ့အခါမျိုးပေါ့နော်ဒီလိုမျိုးဆိုရတာကျတော့ဒီရေနဲ့ဆက်ဆက်ပြီးတော့ဖြစ်သွားတဲ့ဖြစ်စဉ်လေးတွေကိုလည်းတွေ့ရှိရပါတယ်။နောက်တစ်ခုကကျတော့စပင်းတွန်းလာရင်လည်းမိုးဆူဖြစ်တဲ့ဖြစ်စဉ်လည်းရှိခဲ့တယ်။နောက်လေထုံဆက်နဲ့လေထုံနေတယ်ပေါ့နော်။နောက်ပြန်လုတဲ့အချိန်မှာဖြစ်နေတယ်ဆို။အဲ့တော့ခါကျတော့ဒီတန်ထဲပစ္စည်းတွေနဲ့ထိတွေ့နေတဲ့အခြေအနေလေးတွေမှာလည်းဖြစ်တဲ့ဖြစ်စဉ်မျိုးပေါ့နော်။နောက်တစ်ခုကကျတော့ရေကွင်းတွေထဲမှာရှိနေပြီနဲ့မိုးရွာလို့တွာရှာတဲ့ထဲမှာမိုးဝင်ခိုလိုက်တယ်၊တစ်ပင်အောက်ကိုမိုးဝင်ခိုလိုက်တယ်။အဲ့လိုမိုးခိုတဲ့အချိန်ပေါ့နော်။နောက်လမ်းတွားလာနေတဲ့မိုးရွာတဲ့အတွက်ကြောင့်မလို့ဒီဓမ္မယုံလေးတွေမှာမိုးဝင်ခိုလိုက်တယ်။အဲ့လိုအချိန်လေးတွေမှာဖြစ်တဲ့ဖြစ်စဉ်မျိုးတွေရှိရပါတယ်။နောက်တစ်ခုကတော့ဒီအိမ်ထဲမှာရှိနေတဲ့အချိန်ဖုန်းပေါ့နော်ဖုန်းကိုအင်တာနက်သုံးနေတယ်နောက်ဖုန်းပြောနေတယ်ပေါ့နော်အဲ့လိုအချိန်လေးတွေမှာဖြစ်နေတာတွေကိုတွေ့ရှိရပါတယ
်ဟုတ်ကဲ့ဆရာမအရင်ကတော့ကွင်းပြင်တွေမှာပဲစိုးရင်ရပြီးတော့အခုအိမ်ထဲမှာနောက်ဆုံးတော်တော်များများကဒီလက်ကင်ဖုန်းတွေသုံးလာတဲ့ဆာမပေါ့နော်ဖြစ်တာတွေကိုတွေ့ရတဲ့အတွက်ဒီတစ်ခေါက်ကတော့ဆရာမကြီးတော်တော်သတိထားဖို့လိုလာတာပေါ့နော
်ဟုတ်ကဲ့
အချိန်တွေမှာပဲဆရာမကြီးအများစုကတော့အပြင်ဘက်မှာပါဒီလေကွင်းတွေမှာလုပ်တဲ့သူတွေမှာအဓိကဖြစ်တာပေါ့နော်ခုနလေဆွန်းဆန်းပေါင်းနေတဲ့သူတွေရော
ဟုတ်ကဲ့
သူတို့အတွက်ဆံမကြီးတည်ဆုံးမှုနည်းသွားနိုင်အောင်ဘယ်လိုအကြံပေးချင်လဲ
ဒီမိုးချိုးဖြစ်တာကတော့မဖြစ်အောင်ပေါ့နော်ကြိုတင်ကာကွယ်တာတို့ဘာလို့အဲ့လိုကြီးရောအရင်ရောမရနိုင်ဘူးဒါမှကတတိရေးနဲ့နေလို့ရောရှုတယ်ဒီမိုးချိုးဖြစ်တဲ့အခြေအနေလေးတွေကိုသိထားပြီးတော့တတိနဲ့ဆောင်ရှားနိုင်မယ်ဆိုလို့ရှိရင်တော့ဒီအသက်တည်ဆုံးမှုတွေတော့လျှော့သွားနိုင်တယ်လို့အကြံပေးချင်ပါတယ်အဲ့လိုဆိုတော့အိမ်အပြင်ရသွားဖြစ်တဲ့ကုန်းတွေပေါ့နော်ဒီကုန်းတွေမှာရောက်နေတဲ့ဒီလိုများမိုးရွာတဲ့အခါမှာလည်းမိုးချစ်ချုံတာတွေအရင်ဖြစ်မယ်ပြက်စီးလက်တာတွေအရင်ရုပ်ဖြစ်နေမယ်ဆိုရင်တော့ကိုယ်လုံးနေတဲ့အလုပ်ကတော့ခဏလောက်တော့ရှင်းသားတယ်လို့အကြံပေးချင်တယ်အဲ့လိုချိန်ဆိုရင်တော့ဘာပဲဖြစ်ဖြစ်တဲမှာအလုပ်လုပ်နေမယ်ဆိုရင်ကိုယ့်လက်ထဲမှာပေါက်ကူးတို့ပေါက်ပြားတို့ကင်ကားမိရလဲရှင်းရှင်းနဲ့ပြင်ကားလိုလဲထုံချက်နဲ့ဆိုရင်လဲထုံချက်ပေါ့နော်ထုံချက်အဲ့လိုတန်ထက်ပစ္စည်းလေးတွေဆိုတော့တော့အဲ့ချိန်မှာဆိုရင်မကင်နေတော့မဖြစ်မနေ ီရတော့ကိုယ့်ရဲ့လယ်ထဲထဲမှာဒီလယ်ထဲပဲရှိတော့ဒီလယ်ထဲကိုပဲခိုးတော့ခိုးရမှာပဲပေါ့။နောက်အထက်မှာနေပြီဆိုလို့ရှိရင်လည်းဒီတန်ထယ်တွေနဲ့ကြီးတဲ့နေရာတွေပါနဲ့နည်းနည်းဝေးတဲ့လမ်းနဲ့နေရာမျိုးပေါ့နော်။အဲ့လိုလူတွေကိုနေတင်တယ်ပေါ့။ဒါမှခုနကကျမတို့ပြောလူထယ်ထဲမှာကြည့်ပြီးတော့မူရိုးတက်တဲ့ဖြစ်စဉ်လေးတွေရှိခဲ့တာလေးကိုလည်းသတိပြုပြီးရှင်တယ်။နောက်တစ်ခါပြန်ကြတော့လယ်လယ်ကွင်းကြီးတွေထဲမှာသတ္တင်ကြီးတွေလည်းရှိတတ်တယ်။သတ္တင်ထီထီတွေပေါ့နော်။အဲ့လိုမျိုးမိုးဝင်ခိုးတဲ့အချိန်မှာမူရိုးတက်တဲ့ဖြစ်စဉ်မျိုးလည်းရှိတတ်တယ်။အဲ့တော့ဒီလိုလယ်ကွင်းထဲမှာရှိနေတဲ့အချိန်မှာမိုးကတာမန်ထက်ပိုပြီးတော့မိုးအရင်ထစ်ချုံတာတွေရက်စီးလက်တာတွေဖြစ်နေတဲ့အချိန်ဆိုရင်တော့အဲ့လိုသတ္တင်မျိုးလည်းမိုးဝင်ခိုးခြင်းမှာကိုယ့်ရဲ့လယ်ထဲရှိရင်လယ်ထဲတွေကိုဝင်ခိုးမယ်။ဒါကလို့မှကိုကအဲ့လိုမျိုးလုံနိုင်တဲ့အချိန်မျိုးမရှိဘူးဆိုရင်တော့မှလယ်ကွင်းထဲမှာလိမ့်နေနေရတယ်ပါပေါ့နော်။ကိုယ်ထီထီဖြစ်နေလို့ဆိုတဲ့ကွင်းချင်းမှာဆိုရင်တော့လေဒီနေနဲ့နောင်လေးတွေမှာနေထိုင်နေဆိုပြီးတော့ကျင်းပြချင်ပါတယ်
။ဟုတ်ကဲ့ဆရာမ။နည်းနည်းနေနေနေရာမှာလယ်ထဲလေးစောက်ထားနိုင်တော့အကောင်းဆုံးပါဆရာမနော်
။ဟုတ်ကဲ့။သူကကွင်းချင်းလေဆိုရင်တော့ထီထီဖြစ်နေလေမြင့်လေပို့ပြီးတော့ပြစ်ဖို့အတွက်ကခွင့်ရေးများလေဖြစ်မှာပေါ့နော်
။ဟုတ်ကဲ့ဆရာမ။နောက်တစ်ခုကဒီလယ်ကွင်းနဲ့ပဲပတ်သက်နိုင်တာပေါ့နော်။ခုနငါးဖန်းတဲ့လူတွေတို့
ဟုတ်ကဲ့။
ဖားရိုက်တဲ့လူတွေတို့အပြင်မှာအစာထွက်ရှာကြတာပေါ့ပြည့်ထွက်ဖန်းတဲ့သူတွေတို့ရိုးစုံရှိနိုင်တော့သူတို့ကဆံမဘလို့အကြံပေးကြတယ
်ခုနကလိုပဲပေါ့သူမိုးအရင်ထချုံရတဲ့ခါပြည့်စုရတဲ့ခါမှဆိုအနာထက်တဲ့သူတွေဆိုရင်ရှည်ထဲမှာဆက်ပြီးတော့နေတယ်အနှံဆုံးကုန်းပေါ်ဆက်တင်တာပေါ့နော်သူကရှည်ထဲမှာရှိနေတယ်မိုးချိုးပြင်နိုင်ချေရပါမတဲ့ဆိုင်ပုံများနိုင်တဲ့ခြေလေးရှိတဲ့အတွက်ကြောင့်မလို့သူကအဲဒီရှေးကန်နေတဲ့ရောက်နေတဲ့ဥပမာရှေးကူးနေတဲ့ဒီကအစားပေါ်နဲ့ဒီချောင်းရံနေမှာငါးဖန်းနေကြမယ်အဲ့လိုလူတွေထားရှာနေကြမယ်အဲ့လိုဆိုရင်တော့ခြေရံနေချက်ချင်းတက်တယ်မှာအမိုးကရှိတဲ့ရှာဦးရှိမယ်ဆိုတော့အဲ့ဒီအမိုးကကျေဝင်ပြီးတော့ပေါ့နော်ဒီခိုးထုံတဲ့နဲ့ကိုယ်ကဖားရှာငါးရှာဆိုလည်းဒါပဲဖြစ်တန်တဲ့ပစ္စည်းလေးတွေပါနိုင်တာပါပဲတစ်ထဲမှာလေအဲ့လိုမျိုးဆိုတော့တက်နိုင်တော့ကိုယ့်လက်ထဲကဒီပစ္စည်းတွေကိုတော့ကိုယ်နဲ့ဝေးရမှာခဏထားခြင်းနဲ
့ဟုတ်ကဲ့ဆရာမကြီးနောက်တစ်ခုကတော့ပျံလုတဲ့သူတို့နောက်ဒီရေမြောင်းတူးတဲ့သူတို့ပေါ့နော်အထူးသဖြင့်တော့ဒီဆောက်လုပ်ရေးလုပ်ငန်းတွေနဲ့ပတ်သက်နိုင်တာပါဆရာမသူတို့အတွက်ရောဘယ်လိုကြံပေးကြလဲ
နောက်တစ်ခုကတော့ဘယ်လိုဆောက်လုပ်ရေးလုပ်ငန်းတွေကထက်မြင့်နေမှာဖြစ်နိုင်ကြလဲရှိသလိုရက်ကွက်ထဲတွေရွာထဲတွေမှာဆိုလို့ရှိရင်ထက်မြင့်မဟုတ်ဘဲနဲ့ပုံမှန်တိုင်းလှုပ်ရတာမျိုးလည်းရှိနိုင်တယ်။ဒါပဲဖြစ်ဖြစ်ဆောက်လုပ်ရေးလုပ်ငန်းတွေတရံတွေလုပ်ပြီးဆိုတဲ့ကတော့တန်ထယ်နဲ့ဆက်ဆက်တဲ့ဒီစီကိုကင်ပြီးလဲရေနဲ့ဆက်ဆက်တဲ့နေရာလေးတွေမှာလည်းရှိနေပြီလို့တော့ယူဆပါတယ်။အဲ့လိုမျိုးဆိုရင်လည်းမိုးထချုံမဲ့အထီးကြီးလက်ပြီးဆိုရင်တော့ကိုယ့်ရဲ့အလုပ်တွေကိုခဏတော့ရှက်လိုက်တင်ပါလေ။ရှက်လိုက်ပြီးတော့ဒီလုံလုံတဲ့နေရာပေါ့နော်။အဲ့လိုဖြစ်စီတဲ့ဝေးတဲ့နေရာလေးတွေမှာခိုးထုံတင်နိုင်
။ဟုတ်ကဲ့။ကျေးဇူးများရှင်ပါတယ်ဆရာ။